American ကျုပ်တို့ကြားနှစ်နဲ့ချီပြီဖြစ်ပေါ်နေတဲ့ကုန်သွယ်ရေးနဲ့ခွန်ခဆိုင်ရာအငင်းပွားမှုတွေအတွက်ညှိနှိုင်းမရပဲဖြစ်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အတည်ရဖို့အတွက်အချိန်အကန့်အသတ်မထားကြောင်း2021အမေရိကန်သမ္မတရွေးကောက်ပွဲပြီးချိန်လောက်ထိစောင့်ဆိုင်းမှာဖြစ်တဲ့အကြောင်းအင်ကာနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့တရုတ်ဘက်ကဒီလိုကုန်သွယ်သ ဒါမှမဟုတ် Trump ရဲ့အခုလိုပြောကြတဲ့ပြီးမှာပဲ American နဲ့ Europe stock share ဈေးတွေထိုးကျသွားတာပါတရုတ်ယွမ်ငွေကြီးကတော့အနည်းဆုံးအနေထားမှာသတင်း5ပတ်ကြာရှိနေခဲ့တာဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံး American နဲ့ဒုတိယအင်အားအကြီးဆုံးတရုတ်တို့ကြားကုန်သွယ်စစ်ပွဲဟာမကြေအေးနိုင်သေးပါဘူး Brazil နဲ့ Argentina နိုင်ငံတွေကသူတို့ရဲ့ငွေကြေးတန်ဖိုးကိုအဆမတန် short ချလိုက်တာနဲ့ပတ်သက်ပြီးဒီနှစ်နိုင်ငံအတွက်ကုန်သွယ်ခွန်တွေတိုးမြင့်မယ်လို့သမ္မတ Trump ကတနင်္လာနေ့မှာပြောကြားခဲ့တာဖြစ်ပြီးအင်ကာနေ့မှာတော့အခုလိုတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသူ့သဘောထားကိုပြောကြားခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာစီးပွားရေးထိထွားမှုနှုန်းဟာ28နှစ်အတွင်းမှာအနည်းပါးဆုံးဖြစ်နေကြောင်းတရုတ်ကအောက်တိုဘာလထဲမှာပဲအစင်ခံစားထုတ်ပြန်ခဲ့ပါတယ်။ American နည်းပညာကုမ္ပဏီတွေကိုအထိနာစေတဲ့ Digital ဝန်ဆောင်မှုဆိုင်ရာပြဿနာအတွက်ပြင်းထန်တဲ့အငင်းပွားခဲ့တဲ့အပြင်ပြင်းထန်လောက်လက်ကင်အိတ်တွေနဲ့ရှမ်ပိန်အရက်ပါဝင်ပြင်းထန်တွင်းကုန်တွေကိုအခွန်တရာရာခိုင်နှုန်းတိုးကောက်မယ်လို့လည်း American သမ္မတ Donald Trump ကချိန်ချောက်ခဲ့တာဖြစ်ပါတယ်။